ရုပ်ပုံ58ယေရှုခရစ်တော်သည်ထူးဆန်းသောအစင်းသရံသို့ပြောင်းလဲခြင်းဒီချိန်မှာယေရှုကတပည့်တော်တို့ကိုသူဟာဆင်းရဲဒုက္ခကိုခံစားပြီးအသေးသက်ချင်းခံရမယ်လို့မိန့်တော်မူတယ်။သူတို့ဟာနားမလည်ကြလို့မယုံကြည်ကြဘူး။ယေရှုကလည်းတပည့်တော်3ယောက်ကိုခေါ်ပြီးမြင့်မားတဲ့တောင်ပေါ်ကိုတက်သွားကြတယ်။တောင်ထိပ်ကိုရောက်တဲ့အခါသူတို့ရှေ့မှောက်မှာပဲချက်ချင်းအစင်းတရံပြောင်းလဲသွားတယ်။ထူးခြားတဲ့အစင်းအယောင်နဲ့လင်းထိန်တောက်ပနေတယ်။ယေရှုနဲ့တကွမောရှေနဲ့အေလိယတို့လည်းထင်ရှားလာကြတယ်။ယေရှုနဲ့အတူဆွေးနွေးကြတဲ့အချက်ကတော့ဂျေရုဆလင်မြို့မှာအသေးခံတော်မူမဲ့အကြောင်းကိုပြောဆိုကြတာဖြစ်တယ်။အဲ့ဒီပရောဖက်နှစ်ပါးကတော့မကြာခင်မှာပျောက်ကွယ်သွားကြတယ်။တပည့်တော်၃ယောက်တို့ကဒီအဖြစ်အပျက်တွေကိုမြင်တော့ယေရှုဟာအမှန်ပဲဖျားသားဖြစ်ကြောင်းကိုကောင်းကောင်းယုံကြည်လာကြတယ်။